ဖမ်းခံရတဲ့ Writers မြန်မာသတင်းတော်နှစ်ဦးရဲ့အမှုမှာတရားဥပဒေအရမှန်မှန်ကန်ကန်ဖြစ်စေရမယ်ဥပဒေရဲ့အထက်မှာဘယ်သူမှမရှိစေရဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဟောက်တူဆန်းကပြောပါတယ်။တရားရုံးတက်တည်ထောက်ထားရသူတို့ဦးမှအပြစ်မရှိဘူးဆိုတာရှင်းနေတာမို့လာမယ့်သတင်းပတ်ထက်ပြီးသက်စင်ချက်ချတဲ့အခါမှာတရားစီလွှတ်ပေးမယ်လို့မျှော်လင့်ထားတဲ့အကြောင်း CPG သတင်းသဘောများကာကွယ်ဆောင်လျှောက်ရေးအဖွဲ့ကရော HRC အာရှလူခွေအဖွဲ့ကပြောပါတယ်။ဒီအကြောင်းပြည်စုံတော်ခင်မျိုးသက်ကဆက်ပြီးတော့ရှင်းပါပါ။
နိုင်ငံတော်လှည့်ဝဲအုပ်လေးနဲ့တရားအစွဲခံရတဲ့ Writers သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးရဲအမှုတွေမြောက်ပိုင်းခရိုင်တရားရုံးမှာအောက်တိုဘာ20တနင်္လာနေ့ကအပိသက်လျှောက်လဲချက်ကိုကြားနာခဲ့တာဖြစ်ပြီးလာမယ့်သတင်းပတ်အောက်တိုဘာ29ရက်နေ့မှာတော့အပြစ်ရှိမရှိစီရင်ချက်ချတော့မှာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီး VOA သတင်းတောက် Margaret Bashir ကကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးဟောက်တူဆန်းကိုမေးမြန်းရမှာတော့သံမကြီးကအရှိတောင်အာရှမှာမြန်မာနိုင်ငံဟာသတင်းမီဒီယာလွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေထဲကတနနိုင်ငံဖြစ်ပြီးသတင်းလွတ်လပ်ခွင့်ကိုတန်ဖိုးထားတဲ့အတွက်တရားရုံးဆုံးဖြတ်ချက်ကိုစောင့်ကြည့်ရမှာဖြစ်ကြောင်းနဲ့တရားဥပဒေထက်မှာဘယ်သူမှမရှိစေရဘူးလို့ပြောပါတယ
် This particular case is now under the judicial proceedings and we have to wait
လက်ရှိအမှုနဲ့ပတ်သက်ပြီးဥပဒေအရလှုပ်ဆောင်ပေးနေတဲ့အတွက်ကြောင့်စီရင်ချက်ဘယ်လိုချမယ်ဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်ဒါပေမဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးနဲ့ဒီမိုကရေစီနိုင်ငံမှာသတင်းလွတ်လပ်ခွင့်ဟာအထူးအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်။ကျွန်တော်နဲ့ကုလသမဂ္ဂကရောင်းရင်းတချို့ကလည်းဒီကိစ္စကိုကျွန်တော်ကိုမေးမြန်းခဲ့ပြီးဖြစ်ပါတယ်။ကျွန်တော်ကလည်းဥပဒေအရဖြစ်စေရမယ်။ဘသူမှတရားဥပဒေအထက်မှာမရှိစေရဘူးလို့သူတို့ကိုကတိပေးခဲ့ပါတယ်။ဒါကြောင့်စောင့်ကြည့်ကြရမှာပါ
။သူတို့နှစ်ဦးရဲ့အမှုအတွက်တေးသေးလွတ်ပေးမယ်လို့မျှော်လင့်ထားကြောင်း CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကအာရှရေးရာဒါရိုက်တာ Steve Butler ကပြောပါတယ်။
From what I can see from the evidence that was presented, the government has failed to make
a case. ဒီကနေ့တက်တည်အထောက်အထားတွေကိုကြည့်လိုက်ရင်ကျွန်တော်မြင်တာကတော့အစိုးရအနေနဲ့သူတို့ကိုအမှုတော်လုပ်လို့မရပါဘူး။တရင်းနောက်ဒီဘက်ကသူတို့အလုပ်သူတို့လုပ်တယ်ဆိုတာကရှင်းနေတယ်လို့သူတို့ဟာဘာဥပဒေကိုမှမချိုးဖောက်ပါဘူး။ထောင်ချောက်အစင်ခံရတာပါ။ဒါကြောင့်ဒီတရင်းနောက်နှစ်ယောက်ကိုတရားရုံးကအပြစ်မရှိဘူးလို့ဆုံးဖြတ်ပြီးတရားသေးလှုပ်ပေးလိုက်မယ်လို့ညွှန်လင်းပါတယ်
။တရားရုံးရှေ့မှောက်ကတက်တည်တွေအရကိုဝါလုံးနဲ့ကိုချော်ဆူတို့ဟာပြစ်မှုတစုံတရာမကျူးလွန်နဲ့ရိုးသားတဲ့သတင်းတောက်တွေဖြစ်ကြောင်းထင်ရှားတယ်လို့မြန်မာနိုင်ငံအနေနဲ့ဂတိကဝတ်ပြုထားတဲ့တရားဥပဒေစိုးမိုးမှုသတင်းမီဒီယာလွတ်လပ်ခွင့်နဲ့ဒီမိုကရေစီတို့အတွက်အရေးကြီးတဲ့ခြေလှမ်းပြက်ဖြစ်လာနိုင်တဲ့တရားရုံးကနေသူတို့ကိုတရားသေးလွတ်ပေးဖို့အတွက်မျှော်လင့်ထားကြောင်းတနင်္လာနေ့မှာပဲ Writers သတင်းဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ် EHRC အာရှလူခွင့်ရေးအဖွဲ့ကရှေ့နေဦးမင်းလွင်ဦးကတော့တရင်တောင်နှစ်ဦးပေါ်မှာဆွဲဆိုထားတဲ့နိုင်ငံတော်လှည့်ဝှက်ချက်အုပ်ဝင်နဲ့သူတို့ကိုအပြစ်ပေးနိုင်လောက်တဲ့အထောက်အထားတစ်ခုမှမတွေ့ရဘူးလို့သုံးသပ်ခဲ့တဲ့အပြင်လာမယ့်တရင်ပတ်ထဲမှာချမှတ်မယ့်စီရင်ချက်ဟာမြန်မာနိုင်ငံရဲ့တရားစီရင်မန်တိုင်အတွက်လွတ်လပ်မျှတမှုအကြောက်တရားကင်းမှုရှိမရှိကိုစောင့်ကြည့်ရမယ့်စီရင်ချက်ဖြစ်တယ်လို့ပြောပါတယ်
။ဒီမှုကစတင်ဖန်စီကလေးကကကြိုတင်ပြီးတော့ဖန်စီဖို့အရာစီမံချက်ချပြီးတော့လုပ်ဆောင်နေဆိုတဲ့ကိစ္စရဲ့ရင်ဖန်စီမိပြီးတဲ့အခါကျတော့လေတက်တီဒီစစ်စီတဲ့အခါမြန်မာနိုင်ငံရဲတပ်ဖွဲ့ကနေတက်တီထောက်ထားမခိုင်လုံခိုင်လုံအောင်ဆိုပြီးတော့လှုပ်ကြံတက်တီဒီနောက်တိုးတက်တီဒီအရေးကြီးတဲ့တက်တီဒီကိုနောက်ဆုံးမှစစ်တာပြီးစသဖြင့်မျိုးမျိုးစုံနဲ့အပြစ်မကျကြအောင်လုပ်တဲ့ပုံစံမျိုးဖြစ်နေတယ်ဆိုတာတွေ့ရတယ်စစ်စီချက်ပေါ်ပေါ်ချက်တွေအရာကောတက်တီဒီရဲ့ထွက်သူချက်အရာကောဒီမှုမှာအခုဆွဲဆိုထားတဲ့ပုံမှန်နဲ့အပြစ်ပေးနိုင်လောက်တဲ့အထိပြစ်ပေးရလောက်အောင်တက်တီထောက်ထားမခိုင်းလို့ဘူးလို့ကျွန်တော်တို့ကတော့မြင်ပါတယ်။အဲ့တော့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကတကယ်ပဲလွတ်လွတ်လပ်လပ်မြေကိုကင်းကင်းနဲ့အောက်တရားကင်းရှင်းစွာနဲ့ပဲစီမံချက်ချနိုင်မလားဆိုတာကတော့ကျွန်တော်တို့စောင့်ကြည့်အောင်ပဲအချိန်ပြောချင်ပါတယ
်။ဒီမှုမှာထင်ရှားတဲ့တက်တီအထောက်အထားတွေကိုလွှတ်လျူရှုပြီးဆုံးဖြတ်ချက်ချမယ်ဆိုရင်မြန်မာတရားစီရင်ရေးဟာလွတ်လပ်မျှတမှုရှိမှာမဟုတ်ဘူးလို့လည်းသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့က Steve Butler ကပြောပါတယ်
။ Well, I think it's disappointing that the judge made the decisions to go ahead.
ဒီမှုကိုရုံးနေစစ်ဆေးဖို့လိုတယ်လို့တရားသူကြီးကဆုံးဖြတ်ခဲ့တာကတိတ်ဆိတ်ပြက်စရာကောင်းတယ်လို့ထင်ပါတယ်။အခုရုံးနေစစ်ဆေးပြီးတက်တဲ့အထောက်အထားတွေလည်းကြားနာပြီးချိန်ကစပြီးမျှတမှုရှိတဲ့တရားသူကြီးဆိုရင်သတင်းနောက်နှစ်ယောက်ကိုလွှတ်ပေးလိုက်မှာပါ။သူတို့ကိုစာရွက်စရံတွေတမင်ပေးခဲ့တယ်ဒီစာရွက်တွေနဲ့မိအောင်လုပ်ခဲ့တယ်ဆိုတော့အထောက်အထားကတိတ်ရှင်းနေတာမို့တကယ်လို့ဒီအထောက်အထားတွေကိုလှည့်လျူရှုပြီးတရားသူကြီးကဆုံးဖြတ်မယ်ဆိုရင်ဒါဟာတရားရေးမှာလွတ်လပ်မျှတမှုရှိတဲ့လက္ခဏာမဟုတ်ပါဘူး
Righteous တနင်္လာနေ့ဦးကိုမနေ့ကဒီဇင်ဘာလမှာနိုင်ငံတော်လှည့်ဝဲအုပ်ကြီးချိုးဖောက်မှုနဲ့ဖမ်းဆီးဆွဲချက်တင်ခဲ့တာဖြစ်ပြီး6လကြာကြာနာဆစ်ဆင်းမှုလုပ်ခဲ့တဲ့နောက်လာမယ့်တရင်ဘတ်ထဲမှာအပိတ်တ်ဆင်ချက်ချမှာပါတကယ်လို့ဆွဲချက်အတိုင်းဖြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်တော့သူတို့ဟာတည်ဆဲဥပဒေအရအမြင့်ဆုံးပြစ်ဒဏ်အဖြစ်ထောင်ဒဏ်14နှစ်ကြာခံရဖို့ရှိပါတယ်